This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ပြည်သူမှကင်ဝေးပြီးကိုယ်စိတ်နှစ်ပြားစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်ဗျာခင်ဗျာဒီကနေ့2024ခုနှစ်ဒီဇင်ဘာလ14ရက်နေ့ Radio NUG ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရေးသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
Radio NUG သောရရှင်များမင်္ဂလာပါခင်ဗျာကိုချင်အစပြီး2024ခုနှစ်ဒီဇင်ဘာလ14ရက်ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့တောင်ပိုင်းတိုင်းစစ်တေသနေမြေမှာနိုဝင်ဘာလအတွင်းဖြစ်ခဲ့တဲ့တိုက်ပွဲမှာစစ်သား150နီးပါးသေဆုံးခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မြန်မာညီညွတ်ရေးဆိုရာကာကွယ်ဝန်ကြီးဌာနတောင်ပိုင်းစစ်ဒေသနယ်မြေမှာနိုဝင်ဘာလအတွင်းတော်လိုင်းပူပေါင်းတပ်ဖွဲ့နဲ့အာဏာသိမ်းစစ်ကောင်စီတပ်တို့ကြားဖြစ်ခဲ့တဲ့တိုက်ပွဲတွေမှာစစ်တပ်ဘက်က150နီးပါးသေဆုံးသွားတယ်လို့ PDF Southern Military Region ကဒီကနေ့ဒီဇင်ဘာလ14ရက်မှာထုတ်ပြန်ပါတယ်တောင်ပိုင်းစစ်ဒေသနယ်မြေမှာနိုဝင်ဘာလအတွင်းတော်လိုင်းပူပေါင်းတပ်ဖွဲ့နဲ့အာဏာသိမ်းစစ်ကောင်စီတပ်တို့ကြားထိတွေ့တိုက်ပွဲ42ကြိမ်စစ်ကောင်စီတပ်စခန်းတွေနဲ့စစ်ကြောင်းတွေကိုတော်လိုင်းတပ်တွေက drone နဲ့တိုက်ခိုက်မှု38ကြိမ်ထပ်ရှိခဲ့ပြီးမိုင်းလက်နက်ကြီးတို့နဲ့စကုံးကြိမ်တမနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ဒါ့အပြင်နိုဝင်ဘာလအတွင်းကရင်ပြည်ဖာပုံမြို့နယ်မှာရှိတဲ့စစ်ကောင်စီရဲ့ကူးစိတ်စခန်းနဲ့မထောစခန်းကို KNLA, PDF, BBLA တို့ပါတဲ့ပူပေါင်းအဖွဲ့ကတိုက်ခိုက်သိမ်းပိုက်ခဲ့ရမှာဒီစခန်းလေးတိုက်ပွဲနဲ့အခြားတိုက်ပွဲတွေကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ခဲယမ်းတွေများစွာသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်။နိုဝင်ဘာလအတွင်းဖြစ်ခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဘက်က149ဦးသေဆုံးခဲ့ပြီး89ဦးဒဏ်ရာရက6ဦးပြည်သူ့ကာကွယ်ရေးတပ်မတော်ဘက်အလေးဝင်ရောက်ခဲ့တာရှိသလိုတော်လဲပူပေါင်းတပ်ဖွဲ့တွေဘက်ကရဲဘော်9ဦးတိုင်းပြည်အတွက်မြင့်မြတ်စွာအသက်ပေးလူသွားခဲ့ပြီး36ဦးထိခဲ့ဒဏ်ရာရရှိက drone တစ်စင်ပျက်စီးဆုံးရှုံးခဲ့တယ်လို့တောင်ပိုင်းစစ်ဒေသကထုတ်ပြန်ထားပါတယ်။နိုဝင်ဘာလတလတဲ့မှာပဲစစ်ကောင်စီတပ်တွေရဲ့ကျန်းဖက်လို့ရတွေကြောင်းအရသာပြည်သူ18ဦးအသက်ဆုံးရှုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူ54ဦးရှိခဲ့တယ်လို့တောင်ပိုင်းစစ်ဒေသပြန်ကြားရေးဌာနမှတ်တမ်းတွေကသိရပါဗျ။မြေပြင်ခြေနေတွေအရာတိကျသေးချာမှုမရှိတဲ့ချက်လက်တွေကိုချန်လှပ်ထားတာကြောင့်စစ်ကောင်စီတပ်ဘက်ကထိခိုက်သေဆုံးသူရေတွက်ဟာဒီထက်ပိုများနိုင်ဖို့တော့ရှိပါတယ်။တိုက်ပွဲတွေကိုတောင်ပိုင်းစစ်ဒေသပြည်သူ့ကာကွယ်ရေးတပ်မတော် PDF တိုင်းရဲ့တပ်ဖွဲ့များပြည်သူ့ကာကွယ်ရေးအဖွဲ့ပကဖများ LDF များကရင်မျိုးသားလူမျိုးရေးတပ်မတော် KNLA ဗမာပြည်သူ့လူမျိုးရေးတပ်တော် PPLA မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မွန်ပြည်တော်လှန်ရေးတပ် MSRF မွန်ပြည်သစ် AD ပူးပေါင်းတပ်ဖွဲ့များနဲ့ drone တပ်ဖွဲ့တွေပူးပေါင်းပြီးစစ်စင်ရေးတွေကိုဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာအခုတခါတောင်ကုန်းမြို့ကစကခ9ကိုရခိုင်တပ်တော်သိမ်းပိုက်ခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ရခိုင်ပြည်တောင်ကုန်းမြို့ကနောက်ဆုံးကြံနေတဲ့အမှန်ငါစစ်စင်ကိုကဲမှုဌာနချုပ်စက္ကခ9ကိုရခိုင်တပ်တော် AA ကတင်ယူလိုက်ပြီလို့မြေပြင်စီးရဲသတင်းရင်းမြစ်တွင်တဲ့ဒေတာတွင်သတင်းတွေကဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေလက်နက်ချအညံ့ခံသွားခဲ့တာကြောင့်ရခိုင်တပ်တော် AA ဟာမနေ့ကဒီဇင်ဘာလ13ရက်မှာအမှန်ငါစစ်စင်ကိုကဲမှုဌာနချုပ်စက္ကခ9ကိုအပိသက်သိမ်းပိုင်နိုင်ခဲ့တယ်လို့သိရပါတယ်စက္ကခ9တပ်ကိုတိုက်ခိုက်နေစဉ်ဒီဇင်ဘာလ13ရက်မနေ့ပိုင်းမှာတိုင်ရင်မှုအဆင့်အပါအဝင်ရာချီတဲ့စစ်သားတွေရခိုင်တပ်တော်ထံမှအလံပြူထောင်လက်နက်ချညံ့ခံလာကြတာလို့စီရေးချင်းတွေကိုနီးကပ်စောင့်ကြည့်နေတဲ့တောင်ကုန်းမြို့ကအချို့ရဲ့ပြောဆိုချက်ကိုကိုးကားပြီးဒေတာရဲသတင်းဌာနတစ်ခုဖြစ်တဲ့နေရင်စရာကဖော်ပြပါဗါတယ်။တောင်ကုန်းမြို့သိမ်းတိုက်ပွဲမှာစစ်စခန်း10ခုကိုတိုက်ခိုက်သိမ်းယူပြီးတဲ့နောက်မြို့ကိုထိန်းချုပ်ထားနိုင်ပြီလို့ရခိုင်တပ်တော် AA ကနိုဝင်ဘာလ29ရက်မှာသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်ခမာယာ346နဲ့ခမာယာ544ကိုနိုဝင်ဘာလ29ရက်နောက်ပိုင်းထပ်မံသိမ်းယူနိုင်ခဲ့ကအဓိကစခန်းဖြစ်တဲ့စခခ9တမဌာနချုပ်ကိုသိမ်းယူနိုင်ခဲ့တာပဲဖြစ်ပါတယ်။အခုလိုတောင်ကုန်းမြို့ကစက္ကခ9ကိုသိမ်းပိုက်နိုင်ခဲ့တာနဲ့ပတ်သက်လို့ရခိုင်တပ်တော် AA ကဒီကနေ့ဒီဇင်ဘာလ14ရက်မနက် 7:00 နာရီကျော်တဲ့အထိတရားဝင်ထုတ်ပြန်လာတာတော့မရှိသေးပါဘူး။ လက်ရှိမှာရခိုင်တပ်တော် AE ဟာ NU ကနောက်ဆုံးကျန်းနေတဲ့နောက်ပိုင်းဒိုင်းစစ်တပ်နာချုပ်နဘခနဲ့ဂွမ်မြူကလက်ကျန်စစ်ကမ်းတွေကိုသိမ်းပိုင်နိုင်ဖို့ထိုးစစ်ဆင်တိုက်ခိုက်နေတယ်လို့သိရပါပါတယ်ခင်ဗျာ။အခုဆက်လက်ပြီးမိုးကောင်းရှစ်မိုင်ကိတ်ကိုစစ်တပ်ကထိုးစစ်ဆင်လာတာကြောင့်တိုက်ပွဲတွေဖြစ်နေတယ်လို့ KIA ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ကချင်လုံးမြောက်ရေးတပ်မတော် KIA တပ်မဟာကိုတိုင်ရင်44နယ်မြေမှာရှိတဲ့မိုးကောင်းရှစ်မိုင်ကိတ်ကိုဒီဇင်ဘာလ12ရက်ည6နာရီခွဲချိန်မှာစစ်ကောင်စီနဲ့ SNA ပြည်သူစစ်တွေပါတဲ့အင်အား300ခန့်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်နှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ KIA သတင်းရင်းမြစ်ကပြောပါတယ်။စစ်ကောင်စီတပ်ခမရ381 382နဲ့ခလာရ105တပ်တွေကစစ်ကောင်စီတပ်ဖွဲ့အနေနဲ့ SNA ပြည်သူစစ်နဲ့ပြူစောတွေပါတဲ့အဖွဲ့တွေပူးပေါင်းပြီးထိုးစစ်ဆင်လာတဲ့အတွက် KIA ဘက်ကပြန်လည်ခုခံတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။တိုက်ပွဲဖြစ်နေချိန်မှာဆားမော်မှာရှိတဲ့စစ်ကောင်စီလက်နက်ကြီးတပ်ကလည်းလက်နက်ကြီးတွေနဲ့ပစ်ကူပေးတိုက်ခိုက်ခဲ့တယ်လို့သိရပါဗျ။စစ်ကောင်စီရဲ့လက်နက်ကြီးတွေကြောင့်ရသပြည်သူတွေထိခိုက်မှုရှိခဲ့ပြီးနေအိမ်တွေလည်းပျက်စီးဆုံးရှုံးတာတွေရှိနေတယ်လို့ဒေသပြည်သူတွေရဲ့ပြောဆိုချက်ကိုကိုးကားပြီး KIA သတင်းဌာနကဒီဇင်ဘာလ13ရက်ညပိုင်းမှာဖော်ပြပါဗျ။ရှမိုင်ကျေးရွာဟာမိုးကောင်းဖောက်ကန်လမ်းမှာရှိပြီး KIA ဘက်ကစကန်ချနေတာမျိုးရှိပေမဲ့မိုးကောင်းနဲ့နမ်မတီကြားမှာရှိတဲ့စစ်ကောင်စီတပ်တွေနဲ့ SNA ပြည်သူစစ်တွေကထိုးစစ်ဆင်လာတာကြောင့်ကချင်လုံးမြောက်ရေးတပ် KIA နဲ့တိုက်ပွဲဖြစ်ခဲ့တာလို့မိုးကောင်းဒေသစစ်ရေးသတင်းရင်းမြစ်ကလည်းပြောပါတယ်။ Internet line ပြတ်တောက်မှုနဲ့ phone line ဆက်သွယ်မှုခက်ခဲတွေကြောင့်နှစ်ဖက်ထိခိုက်မှုနဲ့တိုက်ပွဲအခြေအနေကိုတော့လက်ရှိမှာအသေးစိတ်မသိရသေးပါဘူး။ဘာကံမိုးကောင်းလမ်းမှာရှိတဲ့စစ်ကောင်စီတပ်အထိုင်ချစခန်းတွေနဲ့ဘာကံမဲ့သွားတဲ့လမ်းတွေမှာရှိတဲ့စစ်စခန်းတွေကို KIA နဲ့ KPDF ပူးပေါင်းတပ်ဖွဲ့တွေကအခုနှစ်တွင်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးဘာကံဒေသဝင်းထွက်လမ်းတွေကို KIA နဲ့ပူးပေါင်းဖွဲ့တွေကထိန်းချုပ်ထားတယ်လို့သိရပါပါတယ်ခင်ဗျာ။ခုတကခေါင်လန့်ဘူးဒေသမှာစစ်တပ်ကစင်အားတိုးချဲ့ပြီးစစ်ရေးလှုပ်ရှားနေတယ်လို့ KIA ပြောကြားတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ကချင်ပြည်နယ်ခေါင်လန့်ဘူးဒေသကိုအချမ်းဘက်စစ်ကောင်စီကစင်အားတွေဖြစ်တင်းပြီးစည်ရဲလှုပ်ရှားမှုတွေခက်စိတ်စိတ်လှုပ်လာတယ်လို့ KIA သတင်းပြန်ကြားရေးဌာနကပြောပါတယ်။စစ်ကောင်စီတပ်တွေဟာခေါင်လန့်ဘူးဘက်ကိုအင်အားတိုးချဲ့နေရမှာသူတို့လှုပ်ရှားရလမ်းကြောင်းနဲ့ကြေးရွာတွေအနီးအနားများမှာပါစခန်းချနေရာယူထားပြီးဒေသနေရွာသားတွေကိုရွာပြင်ထွက်ခွင့်မပေးဘဲစစ်ဆေးမင်းမြန်ပြီးမှသာထွက်ခွင့်ပေးတယ်လို့ဒေသငယ်ပြည်သူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးအသိပေးထားပါတယ်။ KIA နဲ့ပူးပေါင်းတပ်တွေစွန်မရာပုံမြို့ကိုသိမ်းယူပြီးတဲ့နောက်ပိုင်းပူလာုံနဲ့ခေါင်လန့်ဘူးဒေသဘက်ကိုစစ်ကောင်စီဘက်ကစင်အားတိုးချဲ့တာတွေကြေးရွာတွေမှာနေရာယူတက်ဆွဲထားတာတွေလှုပ်ဆောင်လာတာပဲဖြစ်ပါတယ်။KIA နဲ့ပူးပေါင်းတပ်တွေဟာအခုနှစ်မေလ9ရက်နေ့မှာစွန်ပရာဘုံမြို့ကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်ပြီးနှင်းတွေဖုံးလွှမ်းနေတဲ့ရေကြောင်တွေကြောင့်တဘာဝလှတရားတွေကျော်ဝရာခေါင်လန့်ဘူးဒေသကဒေသနေပြည်သူတွေကတော့တိုက်ပွဲတွေပြင်းထန်လာမှာကိုစိုးရိမ်နေကြပါလေခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါလေခင်ဗျာ။
Radio NUG သတင်းရှင်များခင်ဗျာ။စည်ရဲသတင်းကောင်းထုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုလူဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2024ခုနှစ်ဒီဇင်ဘာလ14ရက် Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ဒီမှာကတော့လူဦးမုံပါ။ဂွားမြို့မြမစီပွားရေးဘဏ်ကငွေတွေခမရ962ထန်ရွှေပြောင်းတဲ့သတင်းကိုတင်ပြပေးပါမယ်။ရခိုင်ပြည်ဂွားမြို့မှာရှိတဲ့မြမစီပွားရေးဘဏ်ကငွေသားတွေကိုဂျမ်ဘက်စကောင်စီကမြို့ခြေဆိုင်ခမရ962တက်ထံရွှေပြောင်းတည်ယူသွားတယ်လို့ဒေတာရင်းသတင်းတွေနဲ့သတင်းရင်းမြစ်တွေကပြောပါရယ်။ဂွားမြို့မြမစီးပွားရေးဘဏ်ကငွေသားနဲ့စာရွက်စာတမ်းတွေကိုခမရ962တက်ထဲကိုမနေ့ကဒီဇင်ဘာလ13ရက်မနက်ပိုင်းမှာစစ်ကောင်စီတပ်သားတွေလာယူသွားတယ်လို့သိရပါရယ်။တတလုံးမှာစစ်ကောင်စီဟာဂွားမြို့ကန်ပြည်သူတွေကိုညမထွက်ရအမိန့်ထုတ်ထားပြီးညဘက်လူကြီးတိတ်ချိန်မှာပြည်သူစစ်တွေနဲ့အတူမြို့ပတ်လည်ကိုစစ်ကြောင်းလှည့်နေတယ်လို့ဒေတာနေပြည်သူတွေရဲ့အဆိုကိုကိုးကားပြီးဒေတာရင်းသတင်းဌာနတစ်ခုဖြစ်တဲ့လေဝရီ FM ကဖော်ပြပါတယ်။ရခိုင်တပ်တော် AA ကစစ်ကောင်စီတပ်ရင်းတွေကိုဒီဇင်ဘာ13ရက်ကစပြီးဒရုန်းတွေနဲ့တိုက်ခိုက်နေတယ်လို့လက်နက်ငယ်တွေနဲ့ပါပစ်ခတ်နေတာကြောင့်တနက်တန်တွေမြို့ပေါ်ကတောင်ကြားနေရပြီလို့ဆိုပါတယ်။ရခိုင်ဒေသရင်းသတင်းဌာနတစ်ခုဖြစ်တဲ့နေရင်စရာကလည်းဂွားမြို့ခြေဆိုင်ခမရ963တပ်ရင်းကိုရခိုင်တပ်တော်ကဒီဇင်ဘာ13ရက်ညနေ9နာရီခန့်ကစပြီးထိုးစစ်ဆင်တိုက်ခိုက်နေပြီလို့ဖော်ပြထားပါတယ်။ဂွားမြို့မှာခမရ962တပ်ရင်းနဲ့ခမရ963တပ်ရင်းသာရှိတာကြောင့်ရခိုင်တပ်တော်အနေနဲ့ဂွားမြို့ကိုအလွယ်တကူသိမ်းပိုက်သွားနိုင်တဲ့အနေအထားလို့ဒေသနေသူတွေကခံမှန်းထားပါတယ်။ဒါကြောင့်စကောက်စီတက်ဟာမြမစီးပွားရေးဘဏ်မှာရှိတဲ့ငွေသားတွေနဲ့စာရွက်စာတမ်းတွေကိုခုလိုသိမ်းယူသွားတာဖြစ်နိုင်တယ်လို့စီးရဲချင်းတွေကိုလေ့လာစောင့်ကြည့်နေသူတွေကပြောဆိုနေကြပါတယ်ရှင်။အင်းစိန်ဂျိုကုန်းဘူတာအနေကအကြမ်းမတ်နေနေတဲ့တိုင်ကိတ်ကိုဖောက်ခွဲတိုက်ခိုက်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ရန်ကုန်တိုင်းအင်းစိန်မြို့နယ်ဂျိုကုန်းဘူတာနီကဂျမ်ဘတ်စစ်ကောင်စီလက်အောက်ခံဂျမ်ဘတ်နေနေရဲ့တရင်ဂိတ်ကိုဖောက်ခွဲတိုက်ခိုက်ခဲ့တယ်လို့ရန်ကုန်မြို့ပြပြောင်ကြားတပ်ဖွဲ့ God's Hand Force GHF ကပြောပါရယ်ခလိုင်ရ16တရင်လို့သာလူသိများတဲ့ဂျမ်ဘတ်နေနေရဲ့တပ်လုံခြုံရေးကင်ဂိတ်ကိုမနေ့ကဒီဇင်ဘာ13ရက်ည8:45မိနစ်အချိန်မှာဖောက်ခွဲတိုက်ခိုက်ခဲ့တာလို့ဆိုပါရယ်စစ်ကောင်စီနေနဲ့လုံးဝအုပ်ချုပ်ခွင့်မရပဲစ စစ်တပ်တောက်တိုင်တွေကိုရိုက်ချိုးမယ်ဆိုတဲ့ရွေးချက်နဲ့အညီတိုက်ခိုက်ခဲ့တာဖြစ်ပြီးတော်လင်းရဲဘော်တွေဘေးကင်းစွာနဲ့ပြန်လာနိုင်ခဲ့တယ်လို့လည်းသိပေးထားပါတယ်။ခလာယာ16ဟာရန်ကုန်မန္တလေးနေပြည်တော်တောင်ကြီးမြို့တို့မှာခြေစိုက်ထားတဲ့စစ်ကောင်စီလက်ကိုင်တုပ်ကျန်းဖတ်နေနေရတဲ့တခုဖြစ်ပြီးဒီတက်ကတပ်ဖွဲ့ဝင်တွေကသာစစ်ကောင်ဆောင်မရောက်လိုင်းကိုအနီးကကာကွယ်ပေးနေတာလို့ GHF တာဝန်ခံကပြောပါတယ်။စစ်ကောင်စီအနေနဲ့ရန်ကုန်မြို့တော်ကိုအရင်ကထက်လုံခြုံရေးတင်းကျပ်ထားပြီးစစ်ဆေးရာတွေလုပ်နေတဲ့အတွက်လက်တလုံးမှာထိခိုက်သေးဆုံးမှုအခြေအနေကိုအတိမပြုနိုင်ဘူးလို့ဆိုပါတယ်။ကုစစ်စင်ရေးဟာ M043 စစ်စင်ရေးရဲ့ဒစိမ့်တတိတာဖြစ်ပြီးကိုးချိန်မြောက်ဖော်ဆောင်ခဲ့တဲ့တိုက်ခိုက်မှုဖြစ်တာရန်ကုန်သားတွေရန်ကုန်မှာရှိနေတယ်ဆိုတာသိစေချင်လို့လှုံ့ဆော်ခဲ့တာလို့လည်းသိရပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့စစ်ကောင်စီနဲ့ပတ်သက်တဲ့တောက်တိုင်တွေရှိတဲ့နေရာလုပ်ငန်းဌာနတွေပါဝင်စစ်တပ်ထိုင်ကင်းတွေလက်ကင်းတွေနဲ့ဝေးတဲ့နေရာကနေရှောင်ရှားသွားလာကြဖို့ရန်ကုန်မြို့ပြပျောက်ကြားတပ်ဖွဲ့ Godsend Force GHF ကမြစ်တာရက်ခံထားပါတယ်ရှင်စစ်စင်ရေးတိုက်ပွဲဝင်နေသူကလွယ်လို့ဖလန်းမြို့တွင်ဘဲသူကိုမှဝင်ထွက်သွားလာခွင့်မပြုဘူးလို့ CNDF အသိပေးတဲ့သတင်းကိုဆက်လက်တင်ပြပေးပါောင်းမယ်မြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့ဖလန်းမြို့တွင်ကိုစစ်စင်ရေးတိုက်ပွဲဝင်နေသူကလွယ်လို့ဘဲသူကိုမှသွားလာဝင်ထွက်ခွင့်မပြုဘူးလို့ချင်းမြို့သားကာကွယ်တပ်ဖွဲ့ CNDF ကမနေ့ကဒီဇင်ဘာလ23ရက်မှာထုတ်ပြန်ထားပါတယ်ဖလန်းမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းညနာမဟာမိတ်တပ်တွေကထိုးစစ်ဆင်တိုက်ခိုက်နေခြင်းဖြစ်တာကြောင့်လုံခြုံရေးနဲ့စီးရေးချင်းတွေကဝင်ထွက်သွားလာခွင့်ပိတ်လိုက်တာလို့လည်းသိရပါဗျ။ဒါပေမဲ့ရေးပေါ်ကိစ္စရှိလာရင်တော့သက်ဆိုင်ရာစီးရေးတာဝန်ရှိသူတွေကိုအကြောင်းကြားနိုင်တယ်လို့သိပေးထားပါတယ်။ချင်းညနာဖွဲ့တွေဖော်ဆောင်နေတဲ့ချင်းညနာစစ်စင်ရေး Operation CB ရဖလန်းမျိုးနဲ့မင်းတပ်မျိုးမှရှိတဲ့စစ်ကောင်စီစခန်းတွေကိုနိုဝင်ဘာ9ရက်ကစပြီးတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေတာကြောင့်လက်ရှိချိန်ထိနှစ်ဖက်တိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်။ဖလန်းမျိုးနဲ့မင်းတပ်မျိုးသိမ်းတိုက်ပွဲမှာအောင်မြင်မှုတွေရထားပြီးအလုံးစုံမထိန်ချုပ်နိုင်သေးပေမဲ့ဖက်ဖက်ကကြားဆုံးနေတဲ့ဂျမစစ်တပ်ကလေကြောင်းပစ်ကူနဲ့မစ်ဆိုင်းတွေတုံးပြီးစစ်ကူပေးနေတဲ့အတွက်အလုံးစုံအောင်မြင်မှုရဖို့လက်နက်ခဲယမ်းတွေထောက်ပံ့ကြဖို့လဲ CNO CNDF တွေတွင်ရမှုစလိုင်းဝီလီယမ်ချင်းကဖိတ်ခေါ်ထားပါတယ်။ချင်းမျိုးသားဖွဲ့ချုပ်တာဝန်ရှိသူတဦးဖြစ်တဲ့စလိုင်းပီတာထန်ကကျွန်တော်တို့ရဲ့မျိုးကိုကျွန်တော်တို့ပြန်ယူနေတာကကျွန်တော်တို့အတွက်သမိုင်းပေးတာဝန်ပါအဲ့ဒီအတွက်ကိုယ့်အသက်ဆွန့်ရလဲကိုယ့်မျိုးအတွက်ကိုဟာသူရဲ့ကောင်းဖြစ်နေရှိနေမှာခင်ဗျားတို့ကြတော့သူတစ်ပါးမျိုးကိုဖျက်ဆီးတဲ့သူတွေဖြစ်သမိုင်းမှာတွင်ကျဲရင့်တော်မှာလို့ဖလန်းမျိုးမှာခြေဆိုင်တဲ့စစ်ကောင်စီတပ်ဖွဲ့ကိုတီးပေးပြောဆိုထားပါတယ်။ကဘာမကြည့်တဲ့ရန်သူဆင်မရောက်ခင်ကျွန်တော်တို့မျိုးကိုပြန်ပေးပါ။သွားလို့ရနေရာကိုသွားခွင့်ပေးမှာပါ။ဖလန်းမျိုးကိုထားခဲ့ပြီးသွားမယ်ဆိုရင်ဆက်သွဲနိုင်တယ်လို့လဲစလိုင်းပီတာထန်းကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များမင်္ဂလာပါခင်ဗျာဒီဇင်ဘာလ15ရက်နေ့အတွက်ခမန်းချက်ကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့လယ်ပိုင်းတို့မှာအနောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများမှာအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းမှာအပူချိန်များဆက်လက်ရောကျလာနိုင်ပြီးအနည်းငယ်အေးပူလာနိုင်ပါတယ်မင်္ဂလာပင်လယ်အော်ချင်းတွေကတော့မင်္ဂလာပင်လယ်အော်လယ်ပိုင်းတောင်ပိုင်းနဲ့ကပလီပင်လယ်မြေတို့မှာတိမ်တူတက်နိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်မှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပါလေ။ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာထပ်မံဖြစ်ပေါ်လာတဲ့အရှေ့လေဝေလိုင်းတစ်ခုဟာအနောက်ဘက်သို့ဆက်လက်ရွေ့လျားသွားနိုင်ပါလေ။မိုးအချိန်ဒီမှာဂေနီမီနယ်၊မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာခွက်ကြားမိုးနဲ့ငယ်ရွာနိုင်တာမှအပကျန်ဒေသများမှာတိမ်အထင်တင်ဖြစ်ထွန်းနိုင်ပါလေ။ဘင်လယ်ပြင်အချိန်ကတော့လခိုင်ကဲရဲဘက်မှာလေဟာမြောက်နောက်မြောက်ဘက်မှာတနအီလ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းနေငယ်ရှိနိုင်ပါလေ။မိုးမကွေးနဲ့တနင်္သာရီကံရက်ဘက်မှာလေဟာအရှိတောင်ဘက်မှာတနအီလမိုင်20မှ25မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းကြီးနိုင်ပါလေခင်ဗျာ
။ Radio NUG မှဆက်လက်တင်ပြနေပါတယ်။အခုတကားတော်လိုင်းကဗျာအစီအစဉ်မှာဝါယီကျမ်းမာရေးစီဒီအန်ရဲ့ကျိုးစားအားတင်းတငယ်ချင်းတို့ဆိုတဲ့တော်လိုင်းကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
ကျိုးစားအားတင်းတငယ်ချင်းတို့ဟိမနာဆောင်ချိန်နှောင်းလို့နှင်းငွေပြေစအနှွေလာဤနိုးထမနဲ့အာယုံတက်ကရက်ဆက်တဲ့အဖြစ်ဆိုနိုးထတဝဲညာအိမ်မက်လို့ရောင်းလေလေနဲ့သမက်ခဲတာသုံးနှစ်ကြာပြီခုချိန်ထိလဲမက်နေစေတကယ်တော့အိမ်မက်မဟုတ်တရုတ်တကန်အဖန်ဖန်ခွဲအမှန်မဲဖြစ်လို့တို့များဘဝဌာနစွန့်ခွာနေခဲ့တာလဲရများစွာပဲကြာခဲ့ပြီဘယ်ရက်ပဲစီမရွယ်ကြီးပဲ 都比的嘛就杀鬼崩路龙没变你呀拉来加拉比路哇嘛没听嘛呗乌地呀没别脱开呀连没个啦要你呀嘛是的面啊酸不干片都面沿都比片都不东南啊呗你用你希望给也困你也乎路路表示是多年嘞马的白马也米八个，路迈阿伯托一张，哥哥哥的必须把户，在马虽有米路不远，不虽多个别把人呢，闹那么松得得隆的起来呢，路面虽然真正看路，虽然也低也长起来，就来么多谁正面个。生大不马不开马路，马脚的马直立拉比，不马的苦受不压力，你看面面没得面个，不等不抓不拔面的路，路面虽然沙路车路，看看生面不走洼地，路面阿地松皮皮的，都卡都卡的累死不瓦木。路面不滑，都卡生意来来丢丢，不路嗖嗖。路面本来烂路干净，迷路迷坑的改变不为泥泥里的路肉染木，不路脚马谁这么站呢？就是阿点等眼前路，怀疑。
Radio NUG မှဆက်လက်တင်လွှင့်နေပါတယ်။အခုတခါသတင်းနှင့်အတူလူလူစကားသံအစီအစဉ်မှာတော်လန်တကြံကိုလှည့်ပြဖို့ UNESCO ကိုအသုံးချပြီးအကြံဖတ်စစ်တပ်ကိုကျိုးရှာအမျက်ထုံးဆိုတဲ့အကြောင်းအရာကိုຫນွေဦးမောင်ကတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ
။ Radio NUG ကိုနားဆင်နေကြတဲ့ပရိသတ်များရှင်ခုတင်ဆက်ပေးမယ့်အစီအစဉ်ကတော့သတင်းနှင့်အတူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကြံဖတ်စစ်တပ်နဲ့ပေါင်းပါတစုကမြန်မာပြည်သူလူထုရဲ့တော်လန်တကြံကိုလှည့်ပြဖုံးအုပ်ပြီးအစင်လာကြီးတဲ့မြန်မာတကြံကိုခူးတုံးလို့အမျက်ရှာလျက်ရှိပါတယ်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်။မြန်မာမျိုးကြီးများထောက်ဝံနေပါကိုမိရှုဖျက်ဆီးခဲ့ပြီးနိုင်ငံလူဦးရေ6သန်းခွဲကျော်ကိုစစ်ဘေးဒုက္ခသည်ဖြစ်စေတဲ့အပြင်ရဲသားများကိုဝါတက်ဖြတ်နေတဲ့ဂျမ်ဖတ်စစ်တပ်နဲ့ပေါင်းပါတစုကအစင်လာရှိပြီးသားမြန်မာတကြံကို UNESCO ဝင်အောင်လုပ်ခဲ့ပေမဲ့တကြံဟာငြိမ်းချမ်းရေးကိုဖော်ဆောင်တဲ့အနှစ်သာရသာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်လိုက်ပါတယ်
။မြန်မာလူပြောတဲ့နေရာမှာအတိုင်းအတာလူမျိုးကောင်းဆုံးအားလုံးပါပါတယ်။ပြီးတော့ဒီတကြံကိုကျင်းပတဲ့အခါမှာကျွန်မတို့ကငြိမ်းချမ်းရေးကအရင်အတိတ်ကဖော်ဆောင်ပါတယ်။ဟိုလူမျိုးစုတစုလေးကနေပြီးတော့မှဒါတို့ကငါတို့ကျင်းပတဲ့တကြံကျန်တဲ့လူမျိုးနဲ့မဆိုင်ဘူးဆိုတာမျိုးရှိဘူးနော်။အယုတ်အလတ်အမျက်မယူရင်လူမျိုးမယူရင်ဘာသာမယူရင်ကြားမမယူရင်ပြီးငယ်မယူရင်နော်ရဟန်းတန်ခါလေးကအဲ့လိုမျိုးဘာသာပေါင်းစုံမျိုးပေါင်းစုံပါဝင်ပြီးတော့ဆင်နွှဲတဲ့ပွဲဖြစ်ပါတယ်။အဲ့ဒါဒီကျမတို့ရဲ့ထူးခြားတဲ့တရုတ်တရံမှာဒါကြောင့်တကြံပွဲတော့ကျင်းပခြင်းအတင်ကျမတို့မှာရင်းချမ်းခြင်းကိုလည်းပေါ်ဆောင်နိုင်တယ်
။မြမတကြံရဲ့အထောက်အထားကိုပကံခစ်ကရေးထိုးခဲ့တဲ့ကြောက်စာမင်းစာတွေမှာအစောဆုံးတွေ့ရတာဖြစ်လို့တကြံရဲ့အစင်လာဟာနှစ်ပေါင်းထောင်နဲ့ချီရှိနေတာဖြစ်ပါတယ်။မနစ်ကထိုင်းနိုင်ငံရဲ့ဆုံခရံတကြံဟာကမ္ဘာဒရမ်မဲ့ရင်းကျေးမှုအမွေနဲ့ရရှိပြီးတဲ့နောက်မြန်မာတကြံအတွက်မြန်မာပြည်သူလူထုရဲ့ဝေဖန်သံတွေကျဲလောင်ချိန်မှာတော့ဂျမ်ဘတ်စစ်တပ်နဲ့အပေါင်းပါတစုကဇာတိကုံကြောင့်မဟုတ်ပဲတော်လန်တကြံကိုဖုံးအုပ်ပြီးတကြံကိုခူတုံးလောက်မြှက်ရှာဖို့အတွက် UNESCO အသိမဲ့ရဖို့ကတုတ်ကရက်စည်ရင်တင်သွင်းခဲ့တာဖြစ်ပါတယ်။ပကံဒေတာဟာ2019ခုနှစ်ကတည်းကကမ္ဘာမွေနှစ်စည်ရင်ဝင်ဒေတာဖြစ်ခဲ့ပေမဲ့ပကံကစခဲ့တဲ့မြမနှစ်တစ်ခုအတာတကြံပွဲတော်ကိုကမ္ဘာဒရမ်မဲ့ရင်ကျေးမှုအမွေနှစ်စည်ရင်ဝင်ဖြစ်အောင်တင်သွင်းဖို့ရှေးဟောင်းဌာနကပြက်ကွက်ခဲ့တာဖြစ်ပြီးခုလိုတော်လန်တကြံကိုဖုံးအုပ်လို့တဲ့ဂျမ်ဘတ်စစ်တပ်အလို့ကြောင့် UNESCO ဝင်အောင်ဆောင်ရွက်ခဲ့တာပဲဖြစ်ပါတယ်။ဗကန်ဒေတာမှာမြမရွရနှစ်တကူအတာတကြံပွဲတော်ကိုလွန်ခဲ့တဲ့နှစ်ပေါင်းထောင်နဲ့ချီကာလကနေဒီနေ့အချိန်ထိလက်စစ်ကန်ထိမ့်သိမ်းလာတဲ့အခြေအနေကိုဗကန်မျိုးဟောင်းကဒေတာကန်တဦးကခုလိုပဲပြောပါတယ်
။ခေအစစ်အပြောင်းလာလို့တာပေါ့နော်။ဟိုတုန်းကခေကတော့တပြေခဲနဲ့ရေပက်ကြတာပေါ့။ရေခဲတပြေခဲနဲ့ရေပက်ကြပြီးတော့အခုဆိုလို့ရှိရင်ကျွန်တော်တို့ဒီဗကန်ညောင်ဦးမျိုးနဲ့ဝင်းကျင်မှာရှိတဲ့ကြီးရွာပေါ့နော်ကြီးရွာဒီမှာဆိုလို့ရှိရင်သူတို့ကဘယ်နေ့ဘယ်နေ့ကိုအဖိုးအဖွားတွေကိုကောင်းချော်ရေးချိုးပြီးကုသိုလ်ပြုတာတို့ဘာလို့တချို့ရဲရဲရွာတွေကြတော့တရားဟိုရေးဟိုတတိပဲလောင်းပြီးတော့ဒီလိုကုသိုလ်ကောင်းမှုတွေလုပ်ကြတာအဲ့ဒါမျိုးပေါ့ကံတန်သွားပြီးတော့ဝိုင်းဖွဲ့ပြီးတော့ကံမှာသွားပြီးကန်ဆယ်ကြတာတို့ကုကံဒီမှာကြီးကောင်းအောင်ပြင်မာတာကံတူးကကန်ဆယ်တယ်သူကတော့ကျွန်တော်စီက မိုးရေကြီးကြနေတဲ့အဲအိုင်ဒီမှာတိတ်သွားတာတွေကိုလက်သွားအောင်ပြန်ပြီးတူဖော်တာကိုပြောတာပေါ့လက်နဲ့အဲ့ဒါကိုယ်ကခုတပိုင်းတိုင်းလေးတွေအဲ့လိုခွန်အားလေးနဲ့လောက်ကြထိုင်ကြတာပေါ့
2021တကြံကားစလို့ဂျမ်ဖတ်စစ်တပ်ကိုစိတ်နာလာတဲ့မြန်မာပြည်သူလူထုဟာတနိုင်ငံလုံးအတိဒုက္ခရောက်လာတာနဲ့အတူတကြံပွဲတော်ဆင်နွှဲတာကိုရပ်ပစ်ခဲ့ပြီးတော်လှန်ရေးအောင်မြင်ပြီးဆုံးမသာအစဉ်အလာတိုင်းပြန်လည်ကျင်းပဖို့ဆုံးဖြတ်ထားခဲ့ကြပါတယ်။2021ခုနှစ်ကစခဲ့တဲ့တော်လှန်တကြံဟာလက်ရှိ2024တကြံအထိမြန်မာပြည်သူလူထုကပါဝင်ဆင်နွှဲခဲ့တာမရှိပါဘူး။ဒီလိုပြည်သူလူထုကစိတ်ပိုင်းဖြတ်ထားကြပေမဲ့ဂျမ်ဖတ်စစ်တပ်ကတော့လွတ်လပ်ပျော်ရွှင်စွာဆင်နွှဲကြတဲ့မြမရွေးရနှစ်တကူတာတကြံပွဲတော်ကိုခြံဝေးခတ်ထားတဲ့ပြည်သူရင်မင်းမှာလုံခြုံရေးအဆောင်ထူထပ်စွာနဲ့တံပေါက်စတုတီတာကျွေးပြီးအများပြည်သူပါဝင်လာဖို့စောင့်မျှော်လင့်နေပေမဲ့တက်နယ်ရဲ့မိသားစုဝင်တိုင်းဝိုင်းကလွဲလို့လာရောက်ဆင်နွှဲသူမရှိသလောက်ဖြစ်ခဲ့ပါတယ်ရှင်။ခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာကိုတော့သတင်းထောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီနေ့ညရဲ့နောက်ဆုံးစီစဉ်တစ်ခုဖြစ်တဲ့တေယောစာကန္တစီစဉ်မှာတက်ပြတ်သွားပြီးဖိုးတက်မှုရေအပိုင်း48ကိုအောင်နေမျိုးကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံရဲ့အာဏာသိမ်းမှုဖြစ်စဉ်ကိုကျွန်တော်တစ်ဖြတ်ကြည့်လိုက်အောင်တောင်ကိုရီးယားသမ္မတကလည်းဗိုလ်တပ်ဘူးကျင်ဆိုးလို့ဖင်ရတာချင်းတူပေမဲ့လို့ပြည်သူရဲ့သူ့နောက်လိုက်ရဲ့ကာကွယ်ရေးတပ်တွေရဲ့ကဗိုလ်တပ်ဘူးကျင်ဆိုးလို့ဒေဝရန်နဲ့တပည့်တော်ဝါကများမဟုတ်တဲ့အတွက်တိုင်းပြည်မှာဘာမှမဖြစ်လိုက်ဘူးလာလာပါပါလေပြီးဆုံးသွားတယ်လို့ပြောရလိမ့်မယ်ကာဝေးဝင်ကြီးကလည်းနှုတ်ထွက်သွားပြီ။သူကလည်းနောက်ဗုဒ္ဓဘုကျင်ဆိုးလို့ကောင်းနေမျိုးလို့စောက်ယူထလုံတိုင်းလိုက်မလုံတော့ပါဘူးဆိုတဲ့အတွေးမှအမြင်မှန်တွေရပြီးတော့ဂရိတွေပါပေးသွားကြတယ်။ဒိုးစီမယ်ကတော့ဗုဒ္ဓဘုကျင်ဆိုးစောက်ယူထတိုင်းသူ့နောက်လိုက်ငမိုက်သားတစ်တိုက်ကတော့ထိန်းသိမ်းသိမ်းသိမ်းလှုပ်ကြမယ်စိတ်မကူးပဲနဲ့အယူပုံမြောက်ချီချောက်ရည်နူးမလိုက်နဲ့ရောကျွေကြတာလေ။ဝိုင်းအားပေးလိုက်ကြတာမှကျင်ဆိုးချပုအောင်လဲငွေကြေအားမှ15ပြားလောက်လို့နေတဲ့ကြက်မြပိကောင်ဆိုတော့မြောက်ပင်ပေးတိုင်းဝေးတဲ့အောင်ကယုံတယ်မကဘူးရဥ်ပါဗဇက်ကပြန်ထွက်အောင်ထီကိုအယူခွက်တွေနဲ့ထကကုံတော့တာပဲအခုတော့ရေရပေးသူရောအထာပေးမျက်စပြပြအချက်ပြသူရောဒုဖေကြီးကဒုပါကဆိုပြီးတော့မြောက်ပေးသူရောလက်ခုပ်တီးသူရောအကုန်လုံးဝိုင်းကြီးချုပ်မသားပေါ်ရမယ်ဂိမ်းတော့စိုက်ကုန်ပြီမသားယထာစံမြန်းရတော့မယ်လေအဘိဇကတော့လည်းကလိုပဲကျိုးတန်းပေါ်လမ်းလျှောက်ပြနိုင်တော့ကတော့ငါလူကငါလူကဆိုပြီးဝိုင်းလက်ခုပ်ပြီးအော်နေပြီးတော့အောက်လဲပြုတ်ကြရောမင်းလူကမင်းလူဆိုတာမျိုးဖြစ်နေပြီခုတော့ဒုပြေကြီးကိုကာဝယ်မလို့ဒုဖေကြီးကိုကာဝယ်မလို့မအော်နိုင်တော့ပဲနဲ့ခုတော့အဘကြီးလာခဲ့ပါဦးဖေကြီးလာခဲ့ပါအောင်ဆိုပြီးတော့အော်နေကြရပြီဇေုပ်ပြီကခွေးသားရောင်းနှန်းကလောင်ကြိုင်ထဲကခွေးများလိုပဲမတက်ခင်တကီကီနဲ့အော်နေကြသလိုမျိုးပဲတိုက်ခန်းနဲ့ပိတ်မိနေရကနေအော်တာနေတစီစီညံနေကြပြီလေပြောရတော့ဘီသူကိုတတ်တုံးကတော့ဒီအတန်တွေလားဒီမျက်နာတွေလားဆိုပြီးတော့မေးလိုက်ချင်စမ်းပါပြီဗျာခုဝိဆိုတာကတော့နောင်ဘဝမကူဘူးအရေးပမာလိုက်ကလဲနေစမဲပဲဒင်းတို့အဖေခွေးပူကတော့ဒင်းတို့ကိုတနာလိမ့်မယ်မထင်နဲ့နောင်သားရလိမ့်မယ်မထင်နဲ့နော်ခွေးပူနောင်သားတခဏပဲဖြစ်လိမ့်မယ်ရခဲ့ရင်တော့မှယူကြရင်တော့တန်ဝေကရစရာတွေပေါ့ဗျာအခုဆိုရင်တော့ကမ္ဘာမြေပြင်အနေထားကိုကြည့်ကြည့်လိုက်27ရာစုမှာအာနာရှင်ကိုဖြုတ်ချနိုင်ခဲ့ပြီ CDR ရဲ့နေဦးတော်လိုင်းကြီးကလည်း73နှစ်အကြာမှာအာနာရှင်အာဆက်ကိုဖြုတ်ချနိုင်ခဲ့လိုက်ပြီတော်လန်သူချင်းချင်းတွေတော့ညှိနှိုင်းဆောင်ရွက်ကြရအောင်မယ်ဆက်တိုက်ကြမလားဘယ်လိုလုပ်ကြမလဲဆိုတာကတော့စောင့်ကြည့်ရမယ်အခြေအနေပဲဒါပေမဲ့ဒါကသူတို့အပိုင်းထားလိုက်ဒီကနေယူရမယ်အပိုင်းတွေတော့ရှိတော့ရှိတယ်စီးရီးယားအစရဲ့တစ္ဆာခံတက်တွေတောင်မှစစ်တိုက်လူစိတ်မရှိစိတ်ကုန်သွားနေကြသလိုမျိုးဗုဒ္ဓဘုကျင်ဆိုးရဲ့စစ်သားတွေကလည်းအရင်တည်းကတစ္ဆာခံတွေမဟုတ်တော့ပူဆိုးတာပေါ့ဗျာကလေးကဝထမင်းတနက်လေးမှအစဉ်ပြေပြေဆိုတဲ့အဝါစားစိတ်တတ်နဲ့တက်သေးကိုဆွဲခေါ်ခဲ့လို့ရက်ကန်ရက်ကန်နဲ့ပါလာရသူတွေဆိုတော့စီးရီးယားအာနာရှင်လိုပဲအေးဆိုလို့ရှင်တော့အာကူအာထောက်လောက်ဆရာ မရှိဘူးအခုမြေပြင်စစ်ပွဲတွေကိုသာကြည့်ပြီးတော့ကိုလာကုန်မိုင်းကလေးကအန်းနဲ့မောင်းတော့ပတ်ဝန်းကျင်မှာဆူလိုက်ပြုံလိုက်တမခံလိုက်ရတဲ့စစ်ခွေးတွေထွက်ပြေးကြတဲ့ပုံတွေဗီဒီယိုတွေအန်းပတ်ဝန်းကျင်မှာတင်ထင်းခံထားရတဲ့ခြေတန်းကဓာတ်ပုံတွေကို AN for Dust Telegram မှာတင်ထားတာတွေတွေ့ကြမယ်အန်းမှာနပါခဌာနချုပ်ဝင်းကလွဲရင်ရှိရှိသမျှတက်တွေအစိုးရရုံးထဏနာတွေအကုန်ကျသွားပြီစစ်ခွေးလော်ဘီများကတော့ဖင်ပိတ်ညင်းကောင်နေကြတော့မယ်ပြောရရင်ပေရဲတဲ့ကောင်ထွက်ခဲ့တတိရှိရင်တက်ကိုတိုက်ခြုံခုမချနဲ့ပေါ်တင်လာတိုက်တရင်တက်မတွေကိုလာတိုက်ဆိုပြီးစိန်ခေါ်ခဲ့တဲ့အနေထားကနေခုဆိုလို့ရှိရင်စစ်တိုင်းဌာနချုပ်တွေတတိုင်းပြီးတတိုင်းကြကုန်ဒါကိုတော့မှမကြသေးပါဘူးခုခံနေတော့ပဲထိုးစစ်ပြန်လန်သွားပါပြီဆိုတဲ့လေးတန်းတွေဖြစ်သွားအောင်အများကြီးအော်နေကြတော့မယ်ဂျိန်းသေးတာကတော့ရပခနောက်နံပါခနောက်ကိုလိုက်တော့မှာမယ်ပြီးရင်တော့ဘာတွေဘာတွေဆက်လာအောင်မလဲဆိုတာကိုယ်လူတို့တွေးတာကြည့်တော့ဘုတ်တပုကျင်ဆိုးကတော့ထက်စတေးတွေးကျွေးစရာထိုးကျွေးစရာစတေးဘုထိုးကျွေးစရာစစ်ခွေးလောင်းတင်တန်းတွေကိုတော့တွားနေလေရဲ့မိဘတွေကတော့ရက်လက်စွန်းတပိတ်တွေတာကြိုတွတ်ထားကြပြီတော့ဗျာဒူဝါတို့မြေမှာဆိုလိုင်းကလိမ့်ဆင်းလာတာမှကချင်ပြည်နယ်စီယိုအပြီးချိုးခတ်လို့တော့ရနေပြီမြောက်ပိုင်းနဲ့အနောက်ပိုင်းကတော့ပွဲပြီးတဲ့လောက်ကိုဖြစ်သွားပြီစစ်ပွဲတွေရက်ချင်ရင်စစ်တိုက်ချင်တဲ့ခေါင်းဆောင်ကိုအရင်သတ်ဆိုတဲ့ဆိုမိန်စကားရှိခဲ့တယ်။အဲတော့အပလာစီယန်တို့ဝမ်ရှော့ချိုင်းနာတို့ဆရာဆရာကြီးတွေမြန်မာပြည်မှာစစ်မှန်တဲ့ငြိမ်းချမ်းရေးစေတနာအမှန်နဲ့တကယ်လူချင်းနဲ့ဆိုရင်တော့စစ်တိုက်ချင်နေတဲ့ဖင်အားကောင်ဂျပန်ကူကျင်ဆိုးကိုအရင်ဖြုတ်လိုက်ပေါ့။ကိုရီဘက်ကတော့ရှင်းတယ်ငြိမ်းချမ်းရေးအတွက်တိုက်တဲ့တိုက်ပွဲတွေ။ဘူတပ်ခွေယူကောင်ကတော့အာနာယူတော်ဦးထလုပ်တဲ့စစ်ပွဲတွေလူသက်ပွဲတွေပဲ။ဒါဟုကဘာကြီးကြီးတဲ့တဲ့သူတွေကမြင်လာကြပြီခုဆိုလို့ရှိရင်ကုလသမဂ္ဂမြန်မာနိုင်ငံကိုစားဘူးတန်ဝင်ထမ်းဆောင်နေတဲ့ပြည်သူအချစ်တဲ့ပြည်သူကိုချစ်တဲ့ပြည်သူတန်မတ်ကြီးဥချော်မုံထုံးကိုခုတန်ဝင်အတိုင်းနောက်ထပ်တနည်းဆက်လက်တန်ဝင်ထမ်းဆောင်မှုထွေထွေညီလာခံကမဲမခွဲပဲနဲ့ဆုံးဖြတ်ပေးလိုက်ပြီတဲ့အဲ့မှာပဲအကြံဖက်စစ်အုပ်စုကကိုစားပြုဖို့ကြိုးစားနေတာကိုဆက်လက်တားဆီးနိုင်ခဲ့ပြန်ပြီအဲ့တော့ပြည်သူတို့ရဲ့အတန်ဆန္ဒတွေကိုကုလသမဂ္ဂစင်မြင့်ကတစဆက်လက်အတန်မြင့်ပေးနိုင်တော့မယ်။ဒါဟာပြည်သူတွေရဲ့အောင်ပွဲတစ်ခုပဲ။ဘူတပ်ဘူးကျင်ဆိုးအတွက်ကတော့နှာနှုဖြတ်ခံကန်ခံလိုက်ရတယ်လို့ပဲ။ကိန်ကိန်နဲ့တော့မအော်နိုင်ရှာတော့ဘူးလေ။ခွေခရံသည်မိဖို့ပြစ်ကျွေးခံလိုက်ရတယ်လို့ပဲ။အုံလိုက်ကိုကျုပ်ကုန်တော့တာပဲ။ရှင်းမလို့ငွေမလို့အချစ်ပါလို့ရဆိုတဲ့ဇကားလိုမျိုးကြပြဆန်းဆန်းဇကားလိုမျိုးပဲ။အခုဆိုလို့ရှိရင်ငှက်ကင်မလို့ကြက်ကင်မလို့ငါတိုက်ဖြတ်ဖို့တဆံပဲလိုတော့တယ်ရံမုံငွေပဲလိုတော့တယ်ဆိုတာမျိုးဖြစ်နေခုမြေပြင်ကရဲဘော်တွေကငှက်ကင်မရတော့တဲ့အတူတူကိုလူတွေကငှက်တိုက်ကိုဝင်နှိုက်ကြနေပြောရရင်ဟိုတနေ့ကမှော်ပြီးမှကော်ဖီသွားရောင်တာမဟုတ်ဘူးတော်ကီပွားရကြွေရလောက်အောင်အထီကိုလော်ပြီးလှုပ်ဆရာဖြစ်နေမော်ပြီးလေရင်ခွင်းကိုငှက်တိုက်ငိုပြီးလေရင်ခွင်းငှက်တိုက်ကိုဝင်နှိုက်ခံလိုက်ရလို့ဘုတ်တပူကျင်ဆိုးလဲဖင်ဆောင်နေလေအခုလိုမျိုးငှက်တိုက်တွေဇက်တိုက်အနိုင်ခံနေရရင်တော့နှက်ရရင်တော့မကြပါဘူးတော်လန်ကြီးကနေချင်းညာချင်းကိုပြီးသွားနိုင်နောက်တော့ဝန်သားစီကဖောင်ပိတ်တဲ့တင်းလေးတစ်ခုထွက်ပြောရရင်တော့ထွက်ပြေးတိန်းဆောင်သွားတဲ့နာခခငါဘုံမှုချုပ်သူ့ရင်ထုံးကိုအေးအေးကအရှင်ဖမ်းမိသွားတဲ့ဗျာနောက်ဆိုရင်တော့ဘုတ်တပုကျင်ဆိုးအလှဲ့လဲဒါမျိုးလာလဲဦးမယ်အာနာရှင်ဂရာဖီလိုမျိုးပဲလမ်းပြီးမြောင်းချမပဲခွေးသေးကိုအမဲဝိုင်းဖြစ်တယ်လို့ဖြတ်ခံရတော့မယ်ကဲအဲ့တော့ကုလူတွေကစက်ညီကြစက်ကူကြစက်လူကြဗျာရေတော့ဘောကအောင်နေပြီ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်အမျိုးသားညီညွတ်ရေးအစိုးရရဲ့စစ်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့ နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်